စစ်တပ်အာဏာသိမ်းပြီးသုံးလကျော်ကြာတဲ့အထိစန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနှင်းနှီးနေပေမဲ့ဆင်အာဏာရှင်တော်လင်းလှူရှားမှုတွေရမသွားပါဘူး။စန္ဒပြတော်တွေအပေါ်ကြံပယ်နှင်းနှီးနာကြောင့်လှူရှားမှုကြီးကြီးမားမားမရှိတော့ပေမဲ့တရားတပြတ်လှူရှားမှုတွေနဲ့အခွင့်အာဏာရင်သာသလိုစန္ဒပြလှူရှားတာတွေရှိနေသေးပါ။ဒါတလို့မှစစ်ကောင်စီကစာတင်ကြောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတာမို့ဆင်အ
မြို့နယ်တွေမှာလူငယ်တွေဥဆောင်တဲ့လျှက်တပြက်တပိတ်တွေလှုပ်ရှားခဲ့ကြပါတယ်။စေုပ်ချုပ်ရေးကောင်စီတက်တွေရောက်မလာခင်မှာအမြန်ဆုံးလူစုခွဲနိုင်ခဲ့ကြတဲ့ဒီဆန္ဒပြတပိတ်တွေကိုတော့ဒီလအစောပိုင်းကနေစလို့လမ်းမတွေပေါ်မှာနေ့စဉ်ပြန်ပြီးတော့လှုပ်လာကြတာပါ။တင်ငန်းညို့မြို့နယ်၊လှိုင်သာယာမြို့နယ်၊ဗဟန်းမြို့နယ်နဲ့မင်္ဂလာရုံမြို့နယ်ဘက်မှာလည်းစစ်ကြုံပညာရေးအလို့မရှိစစ်ကောင်စီကဖွင့်မဲ့ကျောင်းမတက်ပဲကျောင်းထွက်ကြဖို့ဆိုတဲ့စာသားတွေကိုကျောင်းနေရံတွေမှာရေးသားပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရန်ကုန်မှာလျှက်တပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသလိုဒီကနေ့မှလည်း NUG အစိုးရကပြည်သူ့ကာကွယ်ရေးတပ်မတော်ဖွဲ့စည်းကြောင်းကြေညာလိုက်တာကိုထောက်ခံကြောင်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့တယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပြပါတယ်
။ညာရင်းနဲ့ပတ်သက်တော့ရန်ကုန်လည်းမဟုတ်ဘူးပြ။ကျောင်းပေါင်းစုံတိုင်းကပြကြတယ်။အနေမှာရှိရတဲ့ဘိုင်းတုံပြကြတာကဒီစစ်ကြုံပညာရေးလက်မခံကြလို့ပေါ့ဟုတ်။ရန်ကုန်ကကြောက်ကြားတပိတ်ကဒီနေ့ဆိုလို့ရှိရင်300လောက်ထွက်တယ်ပေါ့နော်
ကြောက်ကြားနည်းနဲ့တပိတ်စစ်ကြောင်းတွေဆန္ဒပြနေကြတာကိုစေုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်တပ်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာလူနည်းနည်းစုတာကိုတွေ့တာနဲ့ဖမ်းတာမျိုးတွေဖြစ်နေတာကြောင့်လက်ရှိမှာတော့ရန်ကုန်မှာဆန္ဒပြစစ်ကြောင်းတွေအားနည်းနေတယ်လို့ရန်ကုန်ဆန္ဒပြဘွဲမှာပါဝင်သူတဦးကလည်းပြောပြပါတယ
်တပိတ်ငင်ရကြီးလို့တဲ့သဘောတဘာဝဟောလူနည်းနည်းနားလေတော့ပုံရတယ်ဒီမှာလူနည်းနည်းစုနေဆိုရင်လည်းဆန္ဒပြဖို့ရောက်လာပြီဆိုတော့မနေ့ကဆိုကျွန်တော်တို့ဒီလည်းတောင်းတနေရမှာဆက်လိုက်တယ်ပေါ့နော်ဆက်တယ်တပိတ်မစကြင်မှာပဲဒီကဒါကိုစူးမှန်းပြီးတော့အလုံးကြောက်လာတယ်လို့ကြောက်လာတယ်အဟိုဒါတလန်ကြောက်ဖြစ်နေတယ်လို့ maybe CCTV ကြောင့်လည်းရှင်းတော့ဖြစ်နေတယ်ကျွန်တော်တို့ဒီကတပိတ်အင်အားစုကြီးကအဲတရားဘယ်လိုတက်ရုပ်ကိုဟာနေကျွန်တော်တို့စူးစမ်းနေကြတာပါဟုတ
်ကချင်ပြည်နယ်မြကြီးနားဘက်မှာတော့ဒီကနေ့မနက်၈နာရီဝန်းကျင်လောက်ကစိုင်းကဲတပိတ်ပြုတ်လုပြီးတော့မြို့ရင်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပြီးတော့လူစုခွဲနေတဲ့အချိန်မနက်၁၀နာရီခွဲဝင်းကျင်လောက်မှာတော့စစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့တွေကအိမ်စည်းကားတွေနဲ့ဆန္ဒပြတဲ့သူတွေကိုလိုက်တိုက်ပြီးတော့လူငယ်အမျိုးသမီး၄ဦးကိုဖမ်းဆီးသွားတယ်လို့တပိတ်စစ်ကြောင်းမှပါဝင်သူတဦးက VOA ကိုပြောပြပါဗျ။ဒ
ီနေ့ကျွန်တော်ဆန္ဒတပိတ်လုပ်တာမနက်၈နာရီခွဲတော့မှထွက်ပြီးတော့မှ၁၀နာရီခွဲနေလောက်လူစုခွဲတဲ့အချိန်မှာကျွန်တော်တို့လူစည်းကားနဲ့အရက်ကားပေါ့နော်အဲတုံးပြီးတော့ရဲကြီးကနောက်ကနေမှကိုအပြင်းထန်တဲ့ site site တာပေါ့နော်အမြင်နဲ့အဲမှာ main series လေးရောက်တင်ရစင်ရမှာရှင်တဲ့သူရရောနောက်ခံဖမ်းသွားရပေါ့နော်ကိုကလည်း subscribe ရပါသေးတယ်။ပစ်ခတ်တာရောရှိဘူ
း။မူဆယ်မျိုးမှာဒီကနေ့မနက်ပိုင်းမှာလဲဆရာနာရှင်စန့်ကျင်ရေးတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းကိုလူတရာဝင်းကျင်လောက်ခြိတက်ဆန္ဒပြခဲ့ကြပါတယ်။အုပ်ချုပ်သူတွေတရားမဲ့ရင်ဆန့်ကျင်ရမှာငါတို့ဝစ်တရားဆိုတဲ့စောင့်ဘုံနဲ့ချီတက်ပြီးတရုတ်အလံကိုမိရှုဆန္ဒပြခဲ့ကြတယ်လို့တပိတ်စစ်ကြောင်းမှာပါဝင်တဲ့ Generation Z လူငယ်တဦးကပြောပြပါဗျ
။လူငယ်တရားဝင်ကျင်လောက်နဲ့ကျွန်တော်ထွက်လိုက်တဲ့ခင်ဗျ။တရားဝင်ကျင်လောက်ထွက်ပြီးတော့ကျွန်တော်တို့ဟာနိုင်စင်သွားတယ်ပြီးရင်ကျွန်တော်ပြီးသူစီအောင်ရှိအောင်သွားတယ်ခင်ဗျ။ပြီးရင်ကျွန်တော်တို့တရုတ်အလံတရုတ်ကိုဆန့်ကျင်တဲ့အနေနဲ့တရုတ်အလံမိရှုလိုက်တယ်ခင်ဗျ။နိုင်စင်ရှိမှာ
။အလားတူရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းမိုးရီတဲထက်စွာရွာသွန်းနေတဲ့ကြားကလူလူကထီးတွေကမိုးကအင်ကြီးတွေဝစ်ဆင်ပြီးတော့အင်အားထောင်တဲ့ခြေခြေတက်ဆန္ဒပြခဲ့ကြပါတယ်။နမ်ခမ်းမြို့ကပြည်သူလူထုနောက်ဆရာဆရာမမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့စေုပ်ချုပ်ရေးလောက်ခံပညာရေးကိုအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ကောင်းဆောင်တူက VOA ကိုပြောပြပါတယ်။နေ့စဉ်မပြတ်အခုလိုကလမ်းမာတွေပေါ်ထွက်ဆန္ဒပြနေကြတဲ့မန္တလေးမြို့ရဲ့တပိတ်စစ်ကြောင်းတွေဟာဒီကနေ့မနက်ပိုင်းကနေစလို့စစ်ကြုံပညာရေးအလို့မရှိကြောင်း CDM ပညာရေးဝန်ထမ်းတွေဦးဆောင်ပြီးတော့စုပေါင်းတပိတ်နဲ့ဆန္ဒပြကြပါတယ်။မိုးကုတ်၊လာရှိုး၊မိုးကောင်း၊စကိုင်း၊ကြိုက်ထုံနဲ့မော်လမြိုင်မြို့တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းလူမဲ့တပိတ်၊ဆေးနေတပိတ်တွေနဲ့ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖားကန့်၊ကလေး၊မုံရွာ၊ဒဝဲ၊လောင်းလုံတို့မှာလည်းလူရာနဲ့ချီပြီးဆန္ဒပြကြသလိုမကွေးမြို့နီးကကြေးရွာတွေစုပေါင်းပြီးလဲဆရာနာရှင်အလိုမရှိကြောင်းဆန္ဒပြကြပါတယ်။ဒါပြင်ကြိုက်ထူဟင်းဒရာပကံညာဦးနဲ့လပ်ပေါင်းဒေသတွေမှာလဲပျောက်ကြားတပိတ်လူမဲ့တပိတ်အာယုံဦးတပိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုနေ့စဉ်မပြတ်ဆောင်ရွက်နေကြပါတယ်ရှင်။